အန်အယ်ဒီအစိုးရတည်လက်ထက်မှာခေတ်စားနေတဲ့ရတရားစီမံချက်ကိုမေလ၁ရက်နေ့ကစပြီးတနိုင်ငံလုံးမှာအကောင့်တွေဖုံးနေတယ်လို့ရက်တပ်ဖွဲ့ကကြေညာပါတယ်။လုံခြုံရေးတရားဥပဒေစိုးမိုးရေးမှုခင်းကျဆင်းရေးကိုအထူးစီမံချက်အဖြစ်ရတရားအတွင်ဆောင်ရွက်မယ်လို့ဆိုပါတယ်။ဖိနှိပ်မှုလက်စားမှုနဲ့အခြားဖောက်ပြန်မှုတွေကြောင့်ရက်တပ်ဖွဲ့ကိုပြည်သူကအယုံကြည်မရှိတာများပါတယ်။ဒါပေမဲ့ရတပ်ဖွဲ့ဟာအနောက်တိုင်းအကူအညီနဲ့နာမည်ကောင်းရအောင်ကြိုးပမ်းနေပုံရပါတယ်။ပြည်သူရတပ်ဖွဲ့ဖြစ်လာရေးအတွက် EU ဥရောပအဖွဲ့က2014ကစပြီးတင်ဒန်းတွေပေးနေပါတယ်။ဒီနှစ်ကြမ်းမှာရတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုချီးကျူးကြတာတွေ့ရပါတယ်။ပြည်သူတွေပျော်ရွှင်စွာရေကစားထိုင်အောင်ရတပ်ဖွဲ့ကစောင့်ရှောက်ပေးနိုင်ပါတယ်။ NLD အစိုးရရဲ့ပထမအကြိမ်တကြမ်းမှာရက်တပ်ဖွဲ့ရဲ့ကုညီဆောင်ရှောက်မှုကိုပြည်သူတွေအံ့ဩကြရပါတယ်။ပြည်သူဆက်ဆံရေးအတတ်ပညာကျွမ်းကျင်မှုကိုပြသသလိုဖြစ်နေပါတယ်။ရက်တပ်ဖွဲ့ကိုကျေးဇူးတင်ကြောင်းနိုင်ငံခေါင်းဆောင်ဒေါ်စုကထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့စစ်အစိုးရခင်မှာအကျင့်ပြည့်ပြီးအကြီးအကျယ်ဖောက်ပြန်ခဲ့တဲ့ရက်တပ်ဖွဲ့ကိုပြည်သူလူထုကအမြဲတမ်းစောင့်ကြည့်ဖို့လိုပါတယ်
။ရက်တပ်ဖွဲ့ဟာအစိုးရစစ်တပ်ရဲ့လက်အောက်ခံတပ်ဖွဲ့သဘောမျိုးနဲ့ယက်တည်ခဲ့ရတာကဦးသိန်းစိန်အစိုးရတက်လာတဲ့အခါတီချာရက်တီတဲ့အဖွဲ့အစည်းသဘောနဲ့လူကင်ဆောင်ရွက်မဲ့ပုံပေါ်နေပါလေ။လာမယ့်၄နှစ်အတွင်းအင်အား၈000ကနေ3000ခွဲထိတိုးချဲ့ဖို့ရည်ရွယ်တော်မူ။နေစဉ်ဘဝမှာပြည်သူနဲ့ရဲအထီးအတွေ့များလာပွဲရှိပါလေ။လူအခွင့်အရေး၊ရက်ကွက်ဆောင်လျှောက်ရေး၊အဓိကယုံထိန်းသိမ်းရေးစတာတွေကိုအနောက်တိုင်းအကူအညီနဲ့လေ့လာပါလေ။ဒါပေမဲ့နေဆက်ဒေသတွေမှာရက်တပ်ဖွဲ့ဟာအစိုးရတပ်ရဲ့ညီနောင်တပ်ဖွဲ့အဖြစ်လက်တွဲဆောင်ရွက်တော်မူ။စစ်တပ်နာမည်တက်တယ်လို့ရက်တပ်ဖွဲ့လည်းနာမည်ဆိုးထွက်ပါလေ။ထိပ်ပန်းရဲအရာရှိထဲမှာဆယ်ရာခိုင်နှုန်းဟာစစ်ဘူဟောင်းဖြစ်ပြီးပြည်ထရေးဝန်ကြီးဖြစ်သူစစ်ဘူရဲ့လက်အောက်ခံဌာနဖြစ်ပါတယ
်။မဆလာခဲ့ရဲ့ပြည်သူရဲတပ်ဖွဲ့ကိုနာမည်ဖြစ်သူဟာလုံထင်းတပ်ဖွဲ့ဖြစ်ပါတယ်။ကျောင်းသားနဲ့ပြည်သူအုံကြွမှုကိုလုံထင်းတပ်ဖွဲ့ကအရင်ဆုံးနှိမ်နှင်းလင့်ရှိပါတယ်။လုံထင်းမှန်နိုင်တဲ့အခါမှာစစ်တပ်ကပါဝင်လာတာဖြစ်လို့လုံထင်းနဲ့စစ်တပ်ဟာအကြမ်းဖက်ပြီးဖိနှိပ်ညှဉ်းပန်းတဲ့တပ်ဖွဲ့တွေဖြစ်လာပါတယ်။1988မှာစစ်အစိုးရတက်လာတဲ့အခါမှာနာမည်ပြည့်နေတဲ့ပြည်သူရဲတပ်ဖွဲ့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့လို့အမည်ပြောင်းလိုက်ပြန်ပါတယ်။ဒါပေမဲ့စစ်အစိုးရရဲ့ဖိနှိပ်ရေးတပ်ဖွဲ့အဖြစ်အသုံးခံနေရပြီးအခက်တိလိုက်စားမှုများလွန်းတာမှုပြည်သူယုံကြည်လေးစားမှုမရတဲ့အဖွဲ့အစည်းဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာရဲတပ်ဖွဲ့ဟာတရားစီရင်ရေးဌာနနဲ့ဝေစားမျှစားလုပ်ပြီးကိုကျိုးစည်းဘဝအတွက်လုပ်ကင်ကြပါတယ်။အကြတိလိုက်စားမှုမှာနာမည်ဆိုးထွက်တဲ့အဖွဲ့အစည်းဖြစ်ပါလေ
။ဒီမိုကရေစီစနစ်ကျင့်သုံးနိုင်ရေးအတွက်ရက်တပ်ဖွဲ့ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးစံနှုန်းကိုလက်ကင်ထားရမယ်။တာဝန်ခံမှုအပြည့်အဝရှိရမယ်။ပြည်သူကိုကာကွယ်စောင့်ရှောက်နိုင်ဖို့အတွက်ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူရမယ်လို့လက်ခံထားကြောင်း Police Reform in Burma ဆိုတဲ့စာရမ်းမှာသုတေသီ Andrew Salt ကတင်ပြပါလေ။ဒီရည်ရွယ်ချက်တွေကိုထိရောက်စွာအကောင်အထည်ဖော်နိုင်ဖို့အတွက်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ယုံကြည်လေးစားမှုကိုရရှိဖို့လိုပါတယ်။ပြည်သူလူထုပေးတဲ့တည်ငြိမ်ချက်လက်ကိုအားကိုးပြီးဆောင်ရွက်ရတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အရင်လိုအစိုးရအမိန့်ကိုအကောင့်ထဲပေါ်တဲ့အဖွဲ့ဆိုတဲ့အမြင်ကိုပြောင်းလဲရလိမ့်မယ်လို့ဆိုပါတယ်။အကျင့်ဟောင်းကိုပြောင်းလဲရမှာမို့အချိန်ကြာလာမှသာအကျိုးခံစားရမယ်ပုံပေါ်နေပါတယ
်။လုံပိုင်권အာဏာရှိတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရဲအဖွဲ့ရဲ့ဖောက်ပြန်မှုကိုဒီမိုကရေစီနိုင်ငံတိုင်းမှာအနည်းနဲ့အများတွေ့နိုင်ပါလေ။ဒါပေမဲ့ပြည်တွင်းပဋိပက္ခပြင်းထန်တဲ့နေရာတွေမှာရဲအဖွဲ့ရဲ့အဆိုးဝါးဆုံးသောဖောက်ပြန်မှုတွေကိုတွေ့နိုင်ပါလေ။အာဖဂန်နစ္စတန်နိုင်ငံမှာရဲအဖွဲ့ဖောက်ပြန်မှုလွန်ခဲ့တဲ့အတွက်အမေရိကန်ဥဆောင်တဲ့ NATO နိုင်ငံများအဖွဲ့ကရဲတင်တန်းပေးနေရပါလေ။အမှုဖြစ်ရင်ရဲအဖွဲ့ကိုအကြောင်းမကြားဘဲတာလီဘန်သဘုံအဖွဲ့ကိုအကူအညီတောင်းတဲ့အထိအာဖဂန်ပြည်သူတွေဟာရဲအဖွဲ့ကိုကြောက်လန့်ပြီးဆက်ဆုပ်ယွန်ရှားနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းရဲအဖွဲ့ရဲ့လက်လွတ်မှုနဲ့ပေါက်ပြန်မှုဟာသတင်းကောင်းစည်းတွေဖြစ်နေပါတယ်။ရဲဌာနပေါင်း1,500ကျော်ရှိတဲ့အနေနဲ့မိမိရဲ့ပေါက်ပြန်မှုကိုစစ်စစ်လေ့လာတဲ့ဌာနအနည်းငယ်သာရှိပါတယ်။ဒါကြောင့်ရဲပေါက်ပြန်မှုကိုစောင့်ကြည့်သတင်းပေးပို့ရေးစီမံကိန်းNational Police Misconduct Reporting Project ကို Washington DC အခြေစိုက် K2 Institute က2009ကစပြီးအကောင့်ထည့်ဖော်နေပါတယ်။ပြည်သူလူထုပေးပို့တဲ့ရဲဖောက်ပြန်မှုတွေကိုတိစစာဆောင်မှာဖော်ပြပါတယ်။မြန်မာပြည်မှာလည်းလူမှုကွန်ရက်ခေတ်စားနေတာမူအလားတူရဲအဖွဲ့စောင့်ကြည့်ရေးစီမံချက်ပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာ။